ထိုင်းနိုင်ငံမှာတော့ဝင်ကြီးချုပ်ဟောက်တက်ဆင်ရှင်နာဝတ်တိုက်ပြည်ပြန်လာနိုင်ဖို့လူငယ်ချမ်းသာခွင့်ပေးရေးအစီအစဉ်ကိုကန့်ကွက်ဆန္ဒပြမှုကြီးတစ်ခုဒီနေ့ဖြစ်ခဲ့ပါတယ်။ဆန္ဒပြသူပေါင်း1000ကျော်အားဘန်ကောက်မြို့ကအဓိကလက်မှတ်ကြီးတစ်ခုဖြစ်တဲ့စီးလုံလက်မှတ်ကြီးကိုနေ့လယ်ထမင်းစားလူစီချိန်မှာပိတ်ဆို့ပြီးဝင်ကြီးချုပ်တက်ဆင်အတွက်လူငယ်ချမ်းသာခွင့်မူချမ်းကိုအောက်လွှတ်တော်မှအတည်ပြုပေးလိုက်တာကိုမချေမနက်ဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။ဒီဆန္ဒပြသူတွေအနေနဲ့ VCKRA မှုတ်ပြီးလမ်းပိတ်ဆန္ဒပြခဲ့တာကြောင့်အဓိကစီးပွားရေးအချက်အချာနေရာတစ်ခုဖြစ်တဲ့စီးလုံလက်မှတ်ကြီးမှာယင်းသွာလာမှုတွေခိတပိတ်ဆို့သွားခဲ့ရပါတယ်။ဒါအပြင်ဘန်ကောက်မြို့ရဲ့အခြားနေရာတစ်ခုမှာလည်းအတိုက်ခံဒီမိုကရက်ပါတီကဥဆောင်လုပ်တဲ့အလားတူဆန္ဒပြပွဲတွေဟာချက်တာရင်းနေတဲ့ကဖြစ်လာခဲ့ရမှာလူပေါင်းထောင်နဲ့ချီပါဝင်ဆန္ဒပြနေကြပါတယ်။ဒီအတိုက်ခံပါတီကမစ္စတာတက်ဆင်ရဲ့ညီမဥဆောင်တဲ့လက်ရှိဆိုရပါတီအနေနဲ့မစ္စတာတက်ဆင်နာမည်ပြက်ခဲ့တာကိုအဖတ်ပြန်ဆေးဖို့အခုလိုလူငယ်ချမ်းသာခွင့်မူကြမ်းတင်သွင်းလာတာဖြစ်တယ်လို့စွပ်စွဲထားပါတယ်။ဒီလူငယ်ချမ်းသာခွင့်ဥပဒေအတည်ပြုသွားရင်မကြာခင်နှစ်တည်းကထိုင်းနိုင်ငံကိုကြီးကြီးမားမားအကွဲအပြဲတွေဖြစ်စေခဲ့တဲ့ရှက်နေရှက်ဝါဆန္ဒပြပွဲတွေအတွင်အကြမ်းဖက်မှုတွေနဲ့ပတ်သက်သူတွေပါအကျုံးဝင်သွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်တက်ဆင်အနေနဲ့ကတော့2008ခုနှစ်တုန်းကကုလသမဂ္ဂအထွေထွေညီလာခံမှာမေကွန်းပြောဖို့သွားတဲ့ခီးစဉ်အတွင်ထိုင်းစစ်တပ်ရဲ့အာဏာသိမ်းမှုကိုခံခဲ့ရကအခုအချိန်ထိပြည်ပမှာခလုံးနေရဆဲဖြစ်ပါတယ်ခင်ဗျာ။